ဘာသာရေးကိုပုခတ်စောကားမှုနဲ့ပါကစ္စတန်နိုင်ငံမှာတည်တံချမှတ်ခံခဲ့ရတဲ့ခရီးယံအမျိုးသမီးတဦးကိုပါကစ္စတန်တရားရုံးကအခုသတင်းပတ်အစောပိုင်းကတရက်သေးလွှတ်ပေးလိုက်တဲ့ကိစ္စကိုရွှေ့ဆိုင်းလိုက်ပါတယ်။အာရှဘီဘီကိုပုတ်ထိုးနေကအပြင်းမရှိကြောင်းဆုံးဖြတ်ပြီးတရက်သေးလွှတ်ပေးလိုက်တဲ့အတွက်ပါကစ္စတန်နိုင်ငံသားဆန္ဒပြတာတွေဖြစ်ပွားခဲ့ပါတယ်။ဒီကနေ့တောက်ကြနေဝှို့ပြုတ်ပြီးတဲ့နောက်မှာလည်းနိုင်ငံသားနောက်ထပ်ဆန္ဒပြသွားကြမှာဖြစ်ပါတယ်။ပါကစ္စတန်စစ်တပ်ကတော့ဆန္ဒပြတဲ့သူတွေအပေါ်စိတ်ရှည်တိခတ်နိုင်မှုဟာအဆုံးစွန်နေရောက်နေပြီလို့သတိပေးထားပါတယ်။ကျွန်တော်တို့ဝေဖန်ပြောဆိုတာတွေနဲ့ပတ်သက်ပြီးကျွန်တော်တို့သီးခံနေပါတယ်။ဒါပေမဲ့ဥပဒေတွေဖွဲ့စည်းပုံဥပဒေတွေနဲ့အညီကျွန်တော်တို့အနေနဲ့အရေးယူလာနိုင်ပြီးကျွန်တော်တို့ကိုအဲ့ဒီလိုအရေးယူတာတွေလောက်လာအောင်တော့အတင်းမလုပ်ဖို့လိုတယ်လို့ပါကစ္စတန်စစ်သက်ပြောခွင့်ရအရှစ်ဂါဖောကပြောပါတယ်။နေစာအလုပ်သမားအာရှာဘီဘီဟာသူနဲ့သူလှုပ်လှုပ်တဲ့အမျိုးသမီးတွေနဲ့အခြေအတင်ပဋိပက္ခတွေဖျက်ကအဖမ်းခံခဲ့ရတာပါ။ဘီဘီကသူနဲ့သူလှုပ်လှုပ်နေတဲ့အမျိုးသမီးတွေအတွက်ရေခတ်ပေးလာတာကိုအဲ့ဒီအမျိုးသမီးတွေကဘီဘီဟာခရီးရန်ဖြစ်တာကြောင့်သူယူလာပေးတဲ့ရေကိုတောက်ဖို့ညှဉ်းဆန်ခဲ့ရကနေအခြေအတင်စကားများခဲ့ကြတယ်လို့တရားရုံးမှသူကထွက်ဆိုခဲ့ပါတယ်။အဲ့ဒီနောက်ရက်အနေငယ်အကြမှာကွရီမိုဟာမက်ဆလမ်ဆိုသူအမျိုးသားကဘီဘီဟာတခြားအမျိုးသမီးတွေရှေ့မှာတမန်တော်မိုဟာမက်ကိုစော်ကားတဲ့အတုံးလုံးတွေတုံးခဲ့တယ်ဆိုပြီးရဲစခန်းမှာအမှုဖွင့်ခဲ့တာဖြစ်ပါတယ်။2010မှာမူလတရားရုံးကသူမကိုတည်တံချမှတ်ခဲ့ပြီးအယူခံတလျှောက်မှာလည်းသူမကိုအကျဉ်းချတာဖြစ်ပါတယ်။သူမကိုလွတ်ပေးဖို့ကိစ္စရွှေ့ဆိုင်လိုက်ပြီးရွှေ့ဆိုင်လိုက်ပြီးမဲ့လဲစီးရင်သားတွေလူနေစုတွေနဲ့အောက်ခြေလူရန်စားတွေအနေနဲ့ဒီနိုင်ငံမှာတရားမျှတမှုကိုရနိုင်တယ်ဆိုတာတိဆုံးမျက်ချက်ကပြသခဲ့တယ်လို့အာရှာဘီဘီရဲ့ရှင်းလင်းကပြောပါတယ်။